ရုရှားရဲ့ဆိုဗီယက်ပြည်ထောင်စုကနေခွဲထွက်ပြီးလက်အီကျညာခဲ့တဲ့ယူကရိန်းနိုင်ငံလက်အီ33နှစ်ပြည့်အခမ်းအနားကိုစနေနေ့ကကီဖ်မြို့တော်မှာကျင်းပမှာယူကရိန်းသမ္မတဗလော်ဒီမီယာဇယ်လန်စကီနဲ့အတူပိုလန်သမ္မတအန်ဇေးဒူတန်နဲ့လီတိုနီးယားဝန်ကြီးချုပ်အန်ဂရီတာဆီမွန်နီတို့လည်းပူးပေါင်းပါဝင်တက်ရောက်ခဲ့ကြပါတယ်။လွတ်လပ်ရေးမိန့်ခွန်းထဲမှာဇယ်လန်စကီကရုရှားကိုတံပြန်နိုင်မှုယူကရိန်းပြည်သူတွေရဲ့မာမိတ်နိုင်ငံတွေရဲ့အကူအညီနဲ့အတူနေစင်တဲ့မြခိုင်ခိုင်မာမာစီစီလုံးလုံးနဲ့တွန်းလှန်နေတဲ့ဆိုပြီးပလနက်စီယားလို့အမည်ပေးထားတဲ့ဝေးထိန်ဒရုန်းတိုက်ခိုက်ရေးမျိုးစားအသစ်ကိုထုတ်ဖော်မိတ်ဆက်ခဲ့ပါတယ်။ဒီဒရုန်းဟာရန်လိုသူကိုပထမတန်းစားလက်တုံပြန်နိုင်စွမ်းနဲ့လက်နက်အမျိုးစားအသစ်ဖြစ်တယ်လို့ကြုံးဝါပြီးတော့လက်ရှိနဲ့ခေတ်အဆက်ဆက်ကယူကရိန်းလွတ်မြောက်ရေးတိုက်ပွဲဝင်ခဲ့ကြတဲ့ပြည်သူတွေကိုဂုံပြုကကြီးကျယ်မြင့်မြတ်တဲ့ယူကရိန်းလို့ဇယ်လန်စကီးကဟစ်ကြွေးပါတယ်။ဒီခဏကိုတက်ရောက်ခဲ့တဲ့ပိုလန်သမ္မတဒူတာကလည်းယူကရိန်းလွတ်လပ်ရေးနေ့ဟာဥရောပအလဲပိုင်းတစ်ခုလုံးရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ပြောပါတယ်။လီတူနီးယားဝန်ကြီးချုပ်ဆီမိုနီကတော့ရုရှားချုပ်ချော်မှုကိုစန့်ကျင်တဲ့ယူကရိန်းစစ်ပွဲအတွက်နောက်ထပ်ပံ့ပိုးကူညီမှုတွေပေးသွားမယ်လို့ကတိပြုခဲ့ပါတယ်ခင်ဗျာ။